အမျိုးသားလွတ်တော်မှာပြီးခဲ့တဲ့ကြာသပတေးကတည်ပြုလိုက်တဲ့မူရစ်ဆေးဝါးဥပဒေပြင်ဆင်ချက်ကြောင့်မြန်မာနိုင်ငံထဲမှာမူရစ်ဆေးဝါး30သူဥယျာဉ်ပိုများလာမှာကိုစိုးရိမ်ကြောင်းဆရာဝန်တွေနဲ့ဥပဒေပညာရှင်တွေကပြောပါတယ်ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်မူရစ်ဆေးဝါး30သူတွေကိုပြစ်ဒဏ်ချရမှာထောင်ဒဏ်ချမှတ်မဲ့အစားလူမှုရေးအကျိုးပြုလုပ်ငန်းတွေမှာဝင်ရောက်လုကင်ပေးရမယ့်ပြစ်ဒဏ်တွေအဖြစ်ပြောင်းလဲကျင့်သုံးသွားဖို့ပြည်ထောင်စုဝန်ကြီးဌာနရဲ့ဥပဒေပြင်ဆင်ချက်ကိုအမျိုးသားလွှတ်တော်ကဩဂုတ်လ18ရက်နေ့ကအတည်ပြုပေးလိုက်တာပါဒီလိုရှော့ပေါက်ပြင်ဆင်ပေးလိုက်တာကြောင့်မူရစ်ဆေးသုံးဆွဲသူတွေပိုများလာနိုင်တယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကဆရာဝန်တဦးဖြစ်တဲ့ဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ကျွန်တော်အမြင်တော့ဒီလိုဥပဒေပြင်ဆင်လိုက်တာမူရစ်ဆေးဝါးသုံးဆွဲတဲ့လူတွေပိုနည်းသွားမယ်လို့ကျွန်တော်မထင်ဘူးပိုတော့များလာနိုင်တယ်ဒါကြောင့်လဲဆိုလို့ရှိရင်သူတို့ကဆိုရင်အိုးငါတို့စားတယ်တုံးတယ်ဆိုလို့ရှိရင်ငါတို့ထောင်မချဘူးအဲ့လိုပဲလုခိုင်းတယ်ဆိုပြီးတော့မှသူတို့ကပိုပြီးမှပြဲရင်လာမယ်ကြောက်လာမှာမဟုတ်ဘူးဆိုတော့ပိုပြီးတုံးလာမှာတော့ကျွန်တော်တို့ကစိုးရင်တယ
်အခုလိုပြင်ဆင်လိုက်တဲ့မူရစ်ဆေးဝါးဥပဒေအတိအကျောက်လူငယ်တွေမူရစ်ဆေးပိုတုံးဆွဲလာအောင်ဖိတ်ခေါ်သလိုဖြစ်နေပြီးအန်ဒီရဲ့တခုလို့မြင်ကြောင်းသုံးသက်သူကတရားလွတ်တော်ရှိနေဦးရောဘတ်ဆန်အောင်ဖြစ်ပါတယ
်ကြာကမူရစ်ဆေးဝါးထုတ်လုပ်တဲ့ပင်မပုဂ္ဂိုလ်ကိုကြီးကြီးရောက်ရောက်ပေါ်တုတ်အေးနိုင်တာမရှိခွင့်နဲ့ဒီဥတွေပြထားလိုက်တော့တုံးဆွဲတဲ့လူတွေများပြီးတော့ဟိုအကြိလိုက်စားမှုတွေပိုလာနိုင်မှုစီဝထုတ်လုပ်နေရတယ်ကိုရအောင်ပေါ်တုတ်ရမယ်လက်တွေ့အပြင်ပြည်တဲ့ချမှတ်တာကိုလုပ်ရမယ်အခုကအဲ့လိုမလုပ်ခွင့်နဲ့တုံးဆွဲတဲ့လူတွေကိုထောင်ချတဲ့စနစ်ကိုပြောင်းလဲလိုက်တဲ့အခါကျတော့ထောင်ချတာမှမဟုတ်ပဲလို့ဆိုပြီးအိုးရတုံးသွဲလာရလိမ့်မယ်အဲ့ဒါအန္တရာယ်တစ်ခုပဲလို့ပြောချင်ပါတယ
်ပြည်ထောင်စုဝန်ကြီးဌာနကပြင်ဆင်လိုက်တဲ့မူရစ်ဆေးဝါးဥပဒေထဲမှာဆေးကုသပေးရေးပြန်လည်ထူထောင်ပေးရေးအပိုင်းနဲ့ပြည်ထန်တီပြောင်းလဲကျင့်သုံးဖို့ပါဝင်ကြောင်းမြန်မာနိုင်ငံမူရစ်ဆေးဝါးတားဆီးနေနေရေးရဲတပ်ဖွဲ့မှဒုတပ်ဖွဲ့မှအဖြစ်တာဝန်ယူခဲ့မှုတဲ့အငင်းသားရဲမှုကြီးမြစ်သိန်းက VOA ကိုပြောပါတယ
်နော်အခုနောက်ပိုင်းမှာကျတော့ဒီမူရစ်ဆေးဝါးတုံးဆွဲမှုကိုသာကိုကျွန်တော်ကကျမကြီးပြဿနာသဘောမျိုးကျွန်တော်တို့ကရှုမြင်နေတာ။ဒါလည်းကျွန်တော်တို့ကဒီလုံးလုံးသူတို့ခွင့်ပြုခဲ့တဲ့သဘောမျိုးမဟုတ်ပါဘူး။သူရဲ့ပြည်မှုအခြေပေါ်မှာဒီဒီမှအရေးယူမှုပြုလုပ်မှာဖြစ်ပါတယ်။ဒီတော့ကျွန်တော်တို့ကချက်ချင်းအရေးယူတယ်ပါညာလောက်တော့မလား။အခုတော့သူ့ကိုပြုပြင်မယ်၊စီကူတာမှုတွေပေးမယ်၊ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်မယ်။သို့တော်လည်းပဲဒါမှမဟုတ်သူအချင်းချင်းပြစ်ကွက်တယ်ဆိုရင်တော့ the criminal နဲ့ကျွန်တော်တို့ကအရေးယူဖို့ရှိတယ်။အရေးယူတဲ့အပိုင်းကျွန်တော်တို့ပါပါတယ်ဒီဥပဒေမှာ
မူရစ်ဆေးသုံးဆွဲသူတွေပေါ်ဥပဒေပြင်ဆင်ခဲ့တာမှန်ပေမဲ့မူရစ်ဆေးမောင်ခိုရောင်းဝယ်မှုတွေကိုတော့ရှာဖွေဖော်ထုတ်ပြီးအရေးယူတဲ့အပိုင်းမှာအရင်ကအတိုင်းဥပဒေတင်းကျပ်လုံဆောင်နေတော့ပဲလို့အငင်းသားရဲမှုကြီးမြစ်သိန်းကပြောပါရယ်ဒါပေမဲ့လက်တွေ့မှာအထူးသဖြင့်ရှမ်းနဲ့ကချင်ပြည်နယ်တွေမှာလူငယ်ပိုင်းကမူရစ်ဆေးသုံးဆွဲသူပိုများနေတယ်လို့မကြသေးခင်ကရှမ်းပြည်နယ်ကိုအလဲပတ်ရောက်ခဲ့သူဒေါက်တာဆိုင်းထွေးမောင်ကပြောပါရယ်
ကချင်ပြည်နယ်ဖက်မာတဲ့တင်းချိုင်းမှာဆိုလို့ရှိရင်အသက်60ကျော်တင်းချိုင်းတွေတောင်တိတ်ရှိတော့ဘူးတဲ့အသက်30ပတ်ဝန်းကျင်30ကျော်လေးတင်းချိုင်းတွေကအများကြီးတွေ့ရမယ်တဲ့ဘာဖြစ်လို့လဲဆိုရင်လူငယ်တွေကအများကြီးတည်ပြီးတဲ့ဥပမာသူတို့ကြောင်းပပလဲမှာရောလမ်းပေးနားမှာတော့ကြောင်းကျိုးကြောင်းချမ်းမအိုးဆေးထိုးရတယ်ကြီးပဲပြစ်ထားတာထိုးနေကြတာကဲဘလောက်ကြောက်စရာကောင်းလဲဒီရှမ်းပြည်မှာလည်းဒီတိုင်းပဲဆိုဥမာမူဆယ်ဖက်မှာတို့လာရှိုးတို့ဖက်မှာဆိုရင်လူငယ်တွေဆိုလို့ရှိရင်80ရာခိုင်နှုန်းတော့စွဲနေပြီကျောင်းမှာဆိုရင်လည်းခလေးတွေ80-90%အထိတောင်ဆေးတွေစွဲနေပြီဟိုဆေးရောက်တဲ့လူကလည်းတခါတည်းမော်တော်ဆိုင်ကယ်နဲ့ကျောင်းပေးတော့မှဖတ်ပတ်ပြီးတော့မှဟိုလာရောက်နေတာအဲ့လောက်အထိဆိုးဝါးနေပြီအခုအချိန်တွေကဆိုတော့အဲ့လိုတုံးဆွဲနေတဲ့လူတွေထောင်မချတော့ဘူးဟိုအလုတ်ကျမ်းပဲလုတ်ခိုင်းတာမျိုးပဲတန်ခတ်လိုက်ဆိုရင်တော့ဒီထက်တောင်ပိုများလာမလားမသိတော့ဘူးအဲ့ဒါအရန်ဆိုရင်ဆရာကောင်းတယ
်အကျင်းထောင်နေထဲမှာရှိတဲ့အကျင်းသားဥယျာဉ်ရဲ့ထွက်ဝက်ကျော်ဟာမူရစ်ဆေးအမှုနဲ့ထောင်ကျလာသူတွေဖြစ်ပြီးအဲ့ဒီထဲမှာမူရစ်ဆေးသုံးဆွဲမှုကြောင့်ထောင်ကျလာသူကပိုများကြောင်းနိုင်ငံအကျင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPPB ကပြောပါတယ်အခုပြင်ဆင်လိုက်တဲ့ဥပဒေသေးရမူရစ်ဆေးသုံးဆွဲသူတွေကိုဖမ်းမိလို့ပြစ်ဒဏ်ပေးတဲ့အခါလူမှုအကျိုးပြုလုပ်ငန်းတွေဖြစ်တဲ့တစ်ပင်ဆိုင်တာလန်ဒရာပြင်တာတန်ရှင်းရေးလုပ်ငန်းတွေမှာအခကျင်းငွေမယူပဲကြီးကျက်သူတွေရှေ့မှောက်တတ်မှတ်ဝတ်စုံနဲ့တတ်မှတ်နိုင်ပြည့်အောင်လုပ်ကင်ကြရမှာဖြစ်ပါတယ်ခင်ဗျာ